ကိုဗစ်ကပ်ရောဂါကာလမြန်မာမှာစားဝတ်နေရေးအခက်ကြုံနေရတဲ့အခြေခံလူဒန်းစားတွေကိုထောက်ပံ့ကြေးပေးရမှာကြံနေသေးတဲ့အင်ထောင်စု2တန်းကျော်ကိုစပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါကက်ယောဂကာလမှာအခက်ကြုံနေရတဲ့ပုံမှန်ဝင်ငွေမရှိသူအခြေခံလူဒန်းစားတွေကိုအစိုးရက၄ချိန်ထောက်ပံ့ပေးခဲ့ပေမဲ့ရာသီနဲ့သူတွေမရဘူးဆိုပြီးတိမ်တမ်းမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အစိုးရကပြန်လည်စစ်ဆေးပြီးနောက်ထပ်အင်ထောင်စု2တန်းကျော်အတွက်ကျပ်ငွေ56ဘီလီယံကျော်သုံးစွဲထောက်ပံ့မဲ့အကြောင်းပြည်ထောင်စုဝန်ကြီးရုံးဝန်ကြီးဦးမင်းသူက Facebook လူမှုကွန်ရက်မှာပြောဆိုထားပါတယ်စနေနေ့ကစပြီးထောက်ပံ့ကြေးပေးနေတဲ့မန္တလေးတိုင်းချမ်းအေးတာဆန်မြို့နယ်ကအခြေအနေကိုတော့အုတ်ချုပ်ရီးမှုဦးသိန်းစင်ကအခုလိုပြောပါတယ်
ပေးပြီ90ရာခိုင်နှုန်းလောက်ပြီးသွားတယ်။အိမ်ဆောင်စု1000ကျော်တယ်မဲ့။နှစ်နည်းစလုံးနဲ့ပေးတယ်အိမ်နိုင်ရာလည်းလိုက်ပေးပါတယ်။တချို့နေရာတွေဆိုရင်လည်းရက်ွက်နဲ့နီးတဲ့နေရာတွေဆိုရင်လည်းရက်ွက်ဟိုရုံးနေမှာပေးပါတယ
်။နောက်ဆုံးအချိန်ထောက်ပံ့ကြေးပေးတဲ့အချိန်ကစည်ရင်းမပါတဲ့သူတွေကက်ယောဂကာလကြာလာရာကအလောက်အကင်အခက်ခဲဖြစ်နေတဲ့သူတွေအပါအဝင်တကယ့်အကူအညီလိုအပ်နေသူတွေကိုအာဏာပိုင်တွေကစစ်စစ်ပြီးယောဂကူးစက်မှုများတာကြောင့်အိမ်ပြေမထွက်ရအမိန့်ထုတ်ထားတဲ့ဒေသကအိမ်ထောင်စုတစုကိုကျပ်4000နဲ့ကျန်ဒေသတွေမှာကျပ်2000တောင်ထောက်ပံ့ပေးမှာဖြစ်ပါတယ်။လှိုင်သာယာမြို့နယ်အနောက်ပိုင်းမှာတော့ထပ်တိုးပေးတဲ့ထောက်ပံ့ကြေးရမယ့်အခြေခံလူဒန်းစားက2000ဝန်းကျင်ရှိတယ်လို့အုတ်ချုပ်ရီးမှုဦးနေမင်းထွန်းကပြောပါတယ
်။ဟုတ်ကျွန်တော်တို့ရှိတော့ဟိုဘယ်လိုပေးပါလို့ဆိုတက်တက်မလာသေးခင်ဗျ။ဥပမာပေါ့နော်။ဒီကောင်က5ယောက်ရှိတယ်။ဟိုရှိတယ်4ယောက်ရှိတယ်။အဲ့လိုမှတော့တခင်တော့အလုပ်ကိုင်2ယောက်ရှိတာပေါ့။2ယောက်ရှိတယ်။အဲ့လိုဆိုဆိုကျွန်တော်တို့တခင်တော့အလုပ်ကိုင်ရှိတဲ့ဆိုတော့မပေးပါဘူးကြ။ဒါကြောင့်လည်းအခုချိန်ကာလမှာဆွေရုံလောက်သာဖြစ်ပြီးတော့ဒီဘက်တိုင်းချိန်လေးရောက်လာတာတို့ဘာသာတို့ဖြစ်လာတယ်သူမှမိခိုးတဲ့သူကလည်းအတွေ့ကြီးတဲ့လူတို့ဟိုလားကလေးပြည်ငယ်တို့အဲ့လိုမျိုးသူကရှာနိုင်တဲ့သူတွေမဟုတ်သေးဘူးဆိုတဲ့အချိန်မှာဒီခါလာမှာကျွန်တော်ဖြတ်ပြီးတော့စဉ်းစားပြီးတော့ဖြတ်ပြီးတာလည်းရှိပါတယ်အဲ့လိုလ
ားကိုဗစ်ကပ်ရောဂါကာလစီးပွားရေးထိခိုက်မှုသက်သာရေးစီမံချက်အကြပုံမှန်ဝင်ငွေမရှိတဲ့အခြေခံအင်ထောင်စုတွေကိုစားဝတ်နေရေးအဆင်ပြေစေဖို့အတွက်၄ချိန်ထောက်ပံ့ရမှာကျပ်ဘီလီယံ600နီးပါးသုံးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မအင်တာနက်ထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်